နာမည်ဆိုးရင်ကြွကြတဲ့မက္ကဆီကိုမူရရာဇာတူဟာဒီအတင်းကျပ်ဆုံးလူမျိုးရေးအဆင့်အတန်းအဖြစ်သတ်မှတ်ထားတဲ့အချင်းထောင်ကနေနှစ်ပေါင်း14နှစ်အတွင်းဒုတိယအကြိမ်မြောက်အဖြစ်ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်။နိုင်ငံတကာနဲ့ကုလူဆက်ဆံပြီးမူရေးစေဝါရောင်းဝယ်ဖောက်ကားမှုတွေလုပ်တဲ့ဆင်နလိုဝါအဖွဲ့ရဲ့ခေါင်းဆောင်ဟိုကင်းအယ်ချာပိုဂက်စမန်ကိုအန်တိုင်ပလန်တိုအချင်းထောင်ကရေချိုးကမ်းမှာစနေနေ့ကနောက်ဆုံးတွေ့ရတာဖြစ်တယ်လို့လူမျိုးရေးကော်မရှင်ကပြောပါတယ်။အခုခါမှာလွန်ကျော်ရီတွေကအဲ့ဒီမူရီရာဇာကိုလိုက်လံရှာဖွေနေပြီးမက္ကစကီကိုမြို့အပြင်ဘက်မှာရှိတဲ့အချင်းထောင်အနီးကထိုလူကာလေးစိတ်ကိုလည်းပိတ်ထားလိုက်ပါတယ်။ဆယ်စုနှစ်ကျော်ကြာထွက်ပြေးလွတ်မြောက်နေတဲ့ဂက်စမန်ကိုလွန်ခဲ့တဲ့နှစ်ဖေဖော်ဝါရီလကပြန်လည်ဖမ်းဆီးမိခဲ့တာပါ1993ခုနှစ်တုန်းကပထမဆုံးအကြိမ်ဖမ်းဆီးခဲ့ပြီးနောက်2001ခုနှစ်မှာအချင်းတော်ဝန်ထမ်းတွေရဲ့အကူအညီနဲ့ထွက်ပြေးလွတ်မြောက်သွားခဲ့တဲ့မူရီရာဇာဂက်စမန်ကိုအမေရိကန်ပြည်ထောင်စုကလည်းအလိုရှိနေတာပါ။